ကုလသမဂ္ဂလူခွင့်ကောင်စီမှမြမရေးနဲ့ပတ်သက်လို့စက်တင်ဘာ29ရက်နေ့ကဆုံးဖြတ်ချက်ချလိုက်တာကြောင့်မြမအစိုးရအနေနဲ့ပြဿနာဖြေရှင်းရေးမှာပိုပြီးရှုပ်ထွေးစီမှာဖြစ်တယ်လို့သုံးသပ်သူတွေရှိသလိုမြမစစ်ကောင်းဆောင်တွေကိုနိုင်ငံတကာတရားရုံးတစ်ခုခုကအရေးယူသွားရေးဆိုတဲ့လှုပ်ရှားမှုဟာထူးခြားလာပါမလားလို့တန်တရားဝင်နေသူတွေလူလည်းရှိပါတယ်မြန်မာအစိုးရကတော့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ဟာအချုပ်ချာအာဏာကိုထိခိုက်စေနိုင်တယ်လို့တုံ့ပြန်ခဲ့ပါတယ်။အကြောင်းစုံကိုကိုညင်ဝင်းအောင်ကတင်ပြပေးပါမယ်
။ရိုဟင်ဂျာဒုက္ခသည်တွေနဲ့အခြားလူနည်းစုတိုင်းသားတွေပေါ်မြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့အရေးယူနိုင်ရေးအတွက် OIC Islamic နိုင်ငံများအဖွဲ့နဲ့ EU ဥရောပသမဂ္ဂတို့ကပူးတွဲအဆိုပြုခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့စက်တင်ဘာ29ရက်နေ့ကဆုံးဖြတ်ချက်ထဲမှာတော့မြန်မာစစ်တပ်ကကျူးလွန်တဲ့ရာဇဝတ်မှုတွေပေါ်နိုင်ငံတကာတရားရုံးတစ်ခုခုကအရေးယူနိုင်ဖို့တိကျတဲ့မှတ်တမ်းတင်ထားရေးအဖွဲ့ဖွဲ့စည်းဖို့ဆိုတဲ့ဆုံးဖြတ်ချက်ကိုကုလလူ့အခွင့်အရေးကောင်စီမှမဲခွဲဆုံးဖြတ်အတည်ပြုခဲ့တာပါဒီဆုံးဖြတ်ချက်ကိုကြည့်ရင်ရခိုင်အရေးနဲ့ပတ်သက်လို့တမတော်နဲ့မြန်မာအစိုးရတို့ကကင်တွယ်ဖြေရှင်းဖို့မှားခဲ့တာကြောင့်နိုင်ငံတကာရဲ့ပြင်းထန်တဲ့တုံ့ပြန်အရေးယူမှုတွေကိုရင်ဆိုင်လာရတာဖြစ်တယ်လို့မြန်မာနိုင်ငံရေးအကဲခတ်ဒေါက်တာခင်စောဝင်းကမြင်ပါတယ်
ဒီပြည်တော်မှာရှိတဲ့ဟိုတပ်ဖက်ကရောရပ်ဖက်ကရောဘယ်လိုဖြစ်နေလဲဆိုတော့သူအခုလုံးဘူးခံနေတာကုသမဂ္ဂလူခွေကောင်စီတခုလည်းမဟုတ်ဘူးအဖွဲ့အစည်းပေါင်းစုံကနေပြီးတော့ပေါင်းပြီးတော့စုစည်းပြီးတော့ဥတီယာတခုကိုတွားနေတာတော့ဆိုတော့ဥတီယာတခုလည်းဆိုတော့ဘာလဲဆိုတော့လက်ရှိအစိုးရနဲ့လက်ရှိစစ်တပ်ကိုအရေးယူဖို့အိုက်စီစီကဖြစ်မလားကုသမဂ္ဂလူခွေကောင်စီကဖြစ်မလားဒါမှမဟုတ်အထွေထွေညီလာခံကဖြစ်မလားသို့တော့တန်းပြေကအခုတော်မှပြောမယ်ဆိုလို့ရှိရင်တော်လေးကိုနာမည်ဖြစ်နေပြီဒီနေ့ဆက်ကလေးကကိုယ်ကဟိုကပြမစင်းတော့ချိလန်းရဲ့စားကုန်ပြီဒါကိုခန့်တူမှားနေတယ်ဆိုတော့အဲအီအီအီရဲ့လုံနေကြတယ
်လေမြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့အရေးယူဆောင်ရွက်မှုတွေပုံပြီးပြင်းထန်လာလိမ့်မယ်လို့ခန့်မှန်းကြောင်းလဲဒေါက်တာခင်စောဝင်းကပြောပါတယ
်ဟိုစားပဲရှိသေးတယ်ကွာလမ်းမှာမတီးပြည့်ပြည့်လမ်းမှာပဲဘလို့အရေးမှုလုံးမလဲဆိုင်တာဒီကောင်တော့ဒူးဒူးတော့ညံ့မှာပါအခုဆိုလို့ရှိရင်ရိုဟင်ဂျာတွေထပ်ပြီးတော့အမေရိကန်ပတ်စံပေးမယ်ထပ်ပန်ချေပေးမယ်ယူရင်းလည်းပေးမယ်အီယူလည်းပေးမယ်ဟုတ်လားဒါပေမဲ့တကယ်ကျွလွန်ထားတဲ့လူတွေကတော့စိတ်တလုံးနဲ့မဖြစ်ဘူး။ဟိုဒီနေ့ကလည်း Jeremy Hunt ကဒီစကားကိုပြောသွားတာပဲလေနော်။ပုံအောင်စရာနေရာမရှိဘူးတဲ့
။မြန်မာစစ်တပ်ကိုနိုင်ငံတကာတရားရုံးတစ်ခုခုမှာအရေးယူသွားရေးကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ဟာထူးခြားတဲ့ဆုံးဖြတ်ချက်မဟုတ်ဘူးလို့သုံးသပ်သူကတော့နိုင်ငံရေးလှိလာသူဦးတန်းစိုးနိုင်ဖြစ်ပါတယ်
။အဲတော့သူတို့ဒီလိုလုပ်လာတာကတော့မချမ်းပါဘူး။အရင်အစ်စီကနေပြီးတော့တူးခြားနေတဲ့ရင်းရံကကိုယုံမှုတင်မှုဆိုတဲ့ထုတ်ချက်မှုလုပ်နေတာတကယ်ကြတော့ဝါဒီကအဲ့လာနဲ့ပတ်သက်လို့ဘုမသာကျုံမှာလည်းဘဝမြတ်ဆမယူဆိုတာတဲ့အတွက်ခုနေနဲ့ရင်းရွာခက်ခဲရှိဒီခက်ခဲကိုချီချင်းမှုတွေတော့တမျိုးထပ်ပြီးတော့ပြူးသားလာတဲ့ဘောပဲလို့ကျွန်တော်ယူဆပါရင်းရံကလူကိုယ်ခွဲရခုရင်းတစ်ခုချာမယ်ဆိုတာခုရုံတောင်ဖြစ်နိုင်ပြီးနေတယ်လို့ယူဆပါတယ်အဲ့ဒီရင်းရံကကိုယုံမှုပြောတင်ပါတော့ဒီနေ့ကောင်းစီမှာပြောချတာမှာအဲ့ဒါကြောင့်ကိုတော့ဒီလိုတိုးမမှုတွေဟာဝါဒီအတွက်ကြောင့်ဖူးကြကြအဲ့အောင်မှုရှိနေတယ်လို့ဖြစ်ပါဘူ
းကုလသမဂ္ဂအချက်လက်ရှာဖွေရေး FFM အဖွဲ့ရဲ့အစိုးရခန်းစာအပေါ်အခြေခံပြီးကုလလူအခွင့်အရေးကောင်စီကအခုလိုဆုံးဖြတ်တာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါမှုဖြစ်တယ်လို့ဂျင်နီဗာဆိုင်ရာမြန်မာသံတမန်ကြီးဦးကျော်မိုးထွန်းကတုတ်ပြန်ပြောခဲ့ပါတယ်မဲခွဲဆုံးဖြတ်ချိန်မှာမြန်မာနိုင်ငံကိုအကူအညီအများကြီးပေးနေတဲ့ဂျပန်နိုင်ငံကကြားနေခဲ့ပေမဲ့လုံရင်ကောင်စီမှာဗီဒီယိုအာဏာရှိတဲ့တရုတ်နိုင်ငံကတော့ကန့်ကွက်မဲပေးခဲ့ပါတယ်။ဒါတွေဟာအကျိုးစီးပွားကြောင့်လို့ဒေါက်တာခင်စောဝင်းကသုံးသပ်ပါတယ်
။ဟောဒါကန့်ကွက်တဲ့လူတွေကတော့သူတို့ရဲ့အကျိုးစီးပွားတော့အများဆုံးဟိုဥတည်ထားတာပဲလေဟုတ်တယ်မလား။အဲ့တော့အားလုံးတပြေးညီဖြစ်ဖို့ဆိုတာလည်းနည်းနည်းတော့ခဲရင်ပါလေ။အဲ့တော့ဒီနိုင်ငံသုံးနိုင်ငံကိုကြည့်မယ်ဆိုလို့ရှိရင်ဟိုသူတို့အကြောင်းလည်းသူတို့တခုစီရှိမှာပေါ့။နောက်ပြီးတော့ဟိုဂျပန်တို့ဘာလို့လို့ပေါ့လေ။ဂျာမနီနိုင်ငံတွေလည်းရှိတာပေါ့။အဲ့မဲ့အခုပါကဲ45နိုင်ငံထဲမှာ45နိုင်ငံကသဘောတူတယ်ဆိုတဲ့ခါကျတော့ပြောမယ်ဆိုရင်တော့တစ်ဖက်ဆောင်နေကြီးပါထင်ရှားကြီးပါဒီစားလေးနော
်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုမဲခွဲရမှာထောက်ခံမဲ35မဲကန့်ကွက်မဲ3မဲဂျားနေ9မဲနဲ့ဆုံးဖြတ်ချက်ကိုအတည်ပြုခဲ့တာဖြစ်ပါတယ်ကန့်ကွက်တဲ့3နိုင်ငံကတော့တရုတ်ဖိလစ်ပိုင်နဲ့ဘူရွန်ဒီနိုင်ငံတို့ဖြစ်ကြပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပါရှင်